ရှမ်းပြည်နယ်လာရှိုးမြို့ကဗန်ဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့အပြစ်မဲ့ပြည်သူတွေတေကျေထိခိုက်ဒဏ်ရာရခဲ့တဲ့ပေါ်ဒေါင်ဆန်းစုကြည်ကပြင်းထန်စွာရှုတ်ချကြောင်းနဲ့ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးဥပဒေနဲ့အညီထိထိရောက်ရောက်ဖော်ထုတ်အရေးယူသွားမယ်လို့သတင်းထုတ်ပြန်ပါတယ်။ဒီအကြမ်းဖက်ဖောက်ခွဲတဲ့လုပ်ရက်ဟာအစိုးရအစဉ်တစိုက်ကြိုးပမ်းနေတဲ့အမျိုးသားပြန်လည်တင့်မြတ်ရေးလုပ်ငန်းစဉ်ကိုလည်းကြီးမားစွာထိခိုက်စေတယ်လို့ဆိုထားပါတယ်။သတင်းအပြည့်အစုံကိုဆက်ပြီးပြောပြကြပါမယ်။
ပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ညနေ 4:00 နဲ့မိနစ်40မှာရှမ်းပြည်နယ်လာရှိုးမြို့အမှတ်နေရက်ွက်ရိုးမဘန်နဲ့အေယာဝတီဘန်ကြားမှာစုံစမ်းစစ်ဆေးစစ်ဆေးအဖွဲ့အစည်းတစ်ခုထောင်ထားတဲ့ဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့အပြစ်မဲ့ပြည်သူဘန်ဝင်နဲ့အမျိုးသမီး2ဦးသေဆုံးပြီးအမျိုးသား5ဦးအမျိုးသမီး12ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလိုမျိုးအပြစ်မဲ့ပြည်သူတွေတေကျေထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မိသားစုနဲ့ထပ်တူဝမ်းနဲ့ကြေကွဲရပါကြောင်းနဲ့အခုလိုအကြမ်းဖက်ဖောက်ခွဲတဲ့လုပ်ရက်အပေါ်အပြင်းထန်ရှုံချတယ်လို့ဒေါင်ဆန်းစုကြည်ကဖေဖော်ဝါရီလ23ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။ဒီလုပ်ရက်ဟာနိုင်ငံတော်အစိုးရအစဉ်တစိုက်ကြိုးပမ်းဆောင်ရွက်နေတဲ့အမျိုးသားပြန်လည်တင့်မြတ်ရေးလုပ်ငန်းစဉ်ကိုကြီးမားစွာထိခိုက်စေနိုင်တယ်လို့ဆိုထားပါတယ်။ဒါကြောင့်ဒီလိုမျိုးအများပြည်သူတွာလာနေတဲ့နေရာတွေအရက်သားပြည်သူတွေကိုပြစ်မှတ်ထားအကြမ်းဖက်တိုက်ခိုက်တဲ့မိုင်းခွဲဖောက်ခွဲမှုလုပ်ရက်အပေါ်တရားဥပဒေစိုးမိုးရေးအတွက်ဥပဒေနဲ့အညီထိထိရောက်ရောက်ဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့လည်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့မဟုတ်ပဲဒေါင်ဆန်းစုကြည်ကအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌအဖြစ်တည်င်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ရှမ်းပြည်နယ်ကဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးရှမ်းပြည်နယ်တီဘောကနိုင်ငံရေးလေလာအကဲခတ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းကသုံးသပ်ပါတယ်
။ကျွန်တော်ကမန်းကြည့်တာတော့ဟိုအခုဒေါက်တာစုကြည်ပြောတဲ့ဒေါက်တာစုကြည်ထုတ်ပြန်လိုက်တဲ့ပြညာချက်ကယူဆတာကရဲကဘန်ကိုပြစ်မှတ်ထားပြီးတော့လောက်တာဖြစ်တဲ့အတွက်ကြောင့်မလို့ချက်ကြီးနဲ့ပတ်သက်နေတယ်ချက်ကြီးတောင်းတာမပေးလို့မလို့ဒီလိုအကြမ်းဖက်လို့ရလုပ်တယ်လို့ကျွန်တော်ကအဲ့လိုဆားရလေအဲ့တော့ဒီလိုကြီးညာတဲ့ဥစ္စာကအမှန်တကယ်ကတော့လုပ်တဲ့ကိစ္စပါဟိုပြန်ပြန်တဲ့ကိစ္စပါဟိုဒီလိုကျွန်တော်တို့မရှုံချဘူးဆိုလို့ရှိရင်ဒါကိုအပေးဒီလိုလိုသဘောတူတယ်လို့ဖြစ်နေမှာဟိုပြည်သူလူကအဲ့လိုခင်သွားမှာစိုးရတယ်လေအဲ့တော့အခုလိုပြန်ကြည့်နေလိုက်တာကောင်းတယ်မကန်နဲ့လုပ်ရတော့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဒီလုပ်ရဟာဒေါန်ဆန်းစုကြည်စ조사နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့အမျိုးသားပြန်လည်တင့်မြတ်ရေးလုပ်ငန်းစဉ်ကိုလည်းထိခိုက်စေနိုင်တယ်လို့ဦးရထွန်းကသုံးသပ်ပါတယ
်အဲဒီဟာကိုအနောက်ကျက်ဖြစ်တယ်ဆိုတော့ဟိုသူတို့အတွင်းပိုင်းမှာလည်းအတွင်းပိုင်းဆိုတာအစိုးရနဲ့တပ်မတော်နဲ့ကြားမှာလည်းနှိမ့်နိုင်ရတဲ့ကိစ္စတွေအများကြီးရှိတယ်လေအဲ့တော့ဟိုဟာဆိုကြတော့တပ်မတော်က AA တို့ DNA တို့MND ရောအဲ့ဒီအဖွဲ့တွေဆိုလို့ရှင်သူကဟို NCA လက်မှတ်ဟိုထိုးထိုးမထိုးထိုးအဲ့ဒီအဖွဲ့တွေဆိုတိုက်ကိုတိုက်ရမယ်ဆိုတဲ့အာမျိုးရှိတယ်အဲအဲ့တော့ဒါကိုလည်းဒေါန်ဆန်းစုကြည်ကတစ်ဖက်ကနေပြီးတော့တောင်းပြစီရုပ်ပြီးတော့တမတော်ရဲ့သဘောထားပျော်ပြောင်းလာအောင်ပြီးရတဲ့အခက်အခဲတွေရှိမှာပေါ့နော်နောက် KIA ဆိုလို့ရှင်လည်းသူကအဲ့ဒီအဖွဲ့တွေနဲ့မှအတူတူလက်တွဲပြီးတော့ဆွေးနွေးမယ်ဆိုတော့မြောက်ပိုင်းအဖွဲ့ဆိုပြီးတော့တခါသူကလည်းအဲ့လိုပြောနေတာတွေရှိတော့ဆိုတာကအဲ့တင်ပါတဲ့သဘောထားရှိတဲ့သူတွေနဲ့ညှိနှိုင်းရတဲ့အခါမှာအခုလိုလှုပ်လိုက်တဲ့လှုပ်ရက်ကတင်ပါတဲ့ဟာကိုထောက်ပတ်ပေးတယ်လို့ပြောတာပေါ့ဒါကြောင့်မလို့အဲဒီလိုလှုပ်လိုက်တဲ့ဟာမျိုးကအကြမ်းဖက်လှုပ်ရက်ပြီးလှုပ်လိုက်တဲ့ဟာပြည်သူလူထုကိုဟိုထက်ခါထက်ခါဒုက္ခပေးတဲ့ဟာမျိုးတွေကအဲ့ဒီဒီအစိုးရနဲ့တက်မလို့ကြားမှာလဲဆွေးနွေးညှိနှိုင်းကြတဲ့အခါသဘောထားတင်ပါတဲ့နော်အပြည့်ချိန်မုန်းရမယ်ဆိုတဲ့အာကိုကျွန်တော်တို့ကထောက်ခံတယ်ဖြစ်သွားတာပေါ့နော်။ကြောင့်မို့အဲ့ဒီဟာကိုဒေါန်ဆန်းစုကြည်ကညွှန်းပုံရပါတယ
်။ချန်ပီယံရဲ့အခြေစိုက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တချို့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးမတည်ငြိမ်မှုတွေဖြစ်ပွားနေစေချန်ပီယံရဲ့အတွင်မှာအများပြည်သူအနေနဲ့စစ်ရေးပြိပခါကြောင့်စိုးရိမ်ရတယ်လို့အခုလိုဘုံပေါက်ကွဲမှုဖြစ်စဉ်တွေကလည်းသူတို့ရဲ့လုံခြုံရေးအတွက်ကြောက်လန့်တုန်လှုပ်စရာဖြစ်လာနေတယ်လို့ဦးရထွန်းကဆိုပါတယ်။ရှမ်းပြည်နယ်လာရှိုးဘုံပေါက်ကွဲမှုဖြစ်စဉ်နောက်ဒီကနေ့ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်စစ်တွေမျိုးကဘုံပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတပ်ဆိုင်ရာလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကပြည်သူတွေနဲ့ပူးပေါင်းပြီးတော့အများပြည်သူတွာလာနေတဲ့နေရာတွေကိုစနစ်တကျလုံခြုံရေးအစီအမံတွေတင်းတင်းကြပ်ကြပ်ဆောင်ရွက်ဖို့လိုတယ်လို့လည်းဦးရထွန်းကအကြံပြုပါတယ်
။အဲလုံခြုံရေးဆောင်ရွက်တဲ့ကိစ္စမှာတော့ပြည်သူလူထုရဲ့အဲဒီဟိုဝိုင်းဝန်းကူညီမှုရဖို့တော့လိုတယ်။အဲနောက်တစ်ခါအဲဒီတက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဆိုလို့ရှိရင်လည်းအဲဒီဥပဒေအဲဒီဥပဒေပေါင်းပြီးအတင်းကနေပြီးတော့အဲကျွန်တော်တို့ဒီလေးလေးစားစားနဲ့နော်ဒီအများပြည်သူလူထုရဲ့ခွင့်ရေးကိုလေးလေးစားစားနဲ့စစ်ဆေးတာဟလာအဲဒီတားဆီးတာအဲ့ဒါမျိုးတွေလုပ်ဖို့လိုလိမ့်မယ်နော်။
ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NND အစိုးရလက်ထက်အခုချိန်အထိကတော့ကချင်ရှမ်းနဲ့တိုင်းရင်းဒေသတချို့မှာစီးရင်တင်းမာမှုတွေဖြစ်နေစေဖြစ်သလိုရခိုင်ပြည်နယ်အတွင်းမှာလည်းဒေသတွေမတည်မငြိမ်မှုတွေဖြစ်ပွားနေစေဖြစ်ပါတယ်။အခုရက်ပိုင်းမှာကိုရှမ်းနယ်ရခိုင်ပြည်နယ်ဘက်မှာဘုံပေါက်ကွဲမှုတွေကဇက်တိုက်ဆိုသလိုဖြစ်ပွားနေတာဖြစ်ပါတယ်ရှင်။